This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆင်းရဲလာရှင်ပြည်တို့မှကြေဝေးပြီးကိုယ်စိတ်နှပြကျန်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်မတ်လ18ရက်နေ့ Radio NUG မနက်ခင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာRadio NUG စစ်ရေးသတင်းကောက်လုံချက်ကိုလူဦးမှုကဖတ်ကြားတင်ပြပေးမှာဖြစ်ပါလေခင်ဗျာ
မင်္ဂလာပါခင်ဗျာ Radio NUG ရဲ့မနက်ခင်းစစ်ရေးသတင်းကောက်လုံချက်များကိုတင်ပြပေးသွားပါမယ်ပထမမြို့နယ်ညောင်ကျိုးရွာကာကင်းစခန်းအများစုကိုအေအေနဲ့ပူးပေါင်းတပ်များကတိုင်းပိုက်ထားပြီးဟုဥခိုင်ဒုက္ခအတီးပြုဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ဆက်စပ်ရရှိသောပဲခူးတိုင်းပတောင်းမြို့နယ်အတွင်းရှိညောင်ကျိုးကျေးရွာတပ်စခန်းကိုအေအေဥဆောင်သောပူးပေါင်းတပ်များကထိုးစစ်ဆင်လျက်ရှိရာလက်ရှိတွင်ကာကဲစခန်းအများစုကိုတိုက်ခိုက်သိမ်းပိုက်ရရှိပြီးစစ်ကောင်စီ၏လေကြောင်းတိုက်ခတ်မှုများကြောင့်ဆက်လက်၍တိုက်ပွဲပြင်းထန်နေဆဲဖြစ်ကြောင်းအေအေဤပြောခွင့်ရပုဂ္ဂိုလ်ဥခိုင်ဒုက္ခကအတည်ပြုပြောဆိုထားပါတယ်။ညောင်ကျိုးကျေးရွာတိုက်ပွဲမှာစစ်ကောင်စီတပ်များမှကစင့်ကလျားဖြင့်စုခွာထွက်ပြေးနေကြောင်းတိုက်ပွဲမှာပြင်းထန်နေစေဖြစ်တော်လဲအခြေအနေရှုပ်ထွေးနေစေဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ရန်ကုန်နေပြီးတော့အမြန်လမ်းပေါ်ကစစ်ကောင်စီကိတ်စခန်းကိုဝင်ရောက်တိုက်ခိုက်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ရန်ကုန်နေပြီးတော့အမြန်လမ်းပကိုးခရိုင်ကြောက်တကားမြို့နယ်အတွင်းရှိစစ်ကောင်စီဂိတ်စခန်းတစ်ခုကိုတော်လရင်ပူပေါင်းတပ်ဖွဲ့ကဝင်ရောက်တိုက်ခတ်ခဲ့တယ်လို့ပကိုးခရိုင်ပကဖကထုတ်ပြန်ထားပါတယ်။မတ်လ15ရက်မနက်အစောပိုင်းမှာရန်ကုန်နေပြည်တော်အမြန်လမ်းတရားတမိုင်အနီးကစင်စလုတ်ဂိတ်စခန်းကိုအမှတ်2ဗျူဟာ3031ဒုတရင်အထူးစစ်စီအဖွဲ့နဲ့ရန်ကုန်မြောက်ပိုင်းခရိုင်ပကဖတက်ခွဲနှစ်တို့ကပူပေါင်းတက်ခတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။တက်ခတ်မှုအတွင်းစစ်ကောင်စီတပ်သား4ဦးသေဆုံးခဲ့က3ဦးဒဏ်ရာရရှိခဲ့ပြီးတောင်လေးတပ်ဘက်ကအထိခိုက်မရှိဘဲတတ်မှတ်နေရာကိုပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလင်းကြီးမြို့ပေါ်ကကင်းပတ်ထွက်လာတဲ့စစ်ကောင်စီတပ်သားများကိုစနိုက်ပါဖြင့်ပစ်ခတ်တက်ခတ်ခဲ့ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။စကိုင်းတိုင်းဆလင်းကြီးမြို့ပေါ်ရှိစစ်ကောင်စီတပ်အထိုင်စခန်းမှာအင်အား30ခန့်ဖြင့်ကင်းပတ်ထွက်လာတဲ့စစ်ကောင်စီတပ်သားများကိုစနိုက်ပါဖြင့်ပစ်ခတ်တက်ခတ်ခဲ့တယ်လို့ဆိုလိုအောင်ကြီးအဖွဲ့ကထုတ်ပြန်ထားပါဗျ။မတ်လ15ရက်နေ့မနက်10:20မိနစ်20အချိန်မှာအဆိုပါစစ်ကောင်စီပတ်ကင်းကိုတကူတော်အောင်ကြီးပြောက်ကြားအဖွဲ့ဆလင်းကြီးကစနိုက်ပါဖြင့်ပစ်ခတ်တက်ခတ်ခဲ့တာလို့ဆိုပါတယ်။တက်ခတ်မှုကြောင့်စစ်ကောင်စီတပ်သားဦးမှာနေရာ၌ပင်ပွဲချင်းပြီးတေဆုံသွားခဲ့ပြီးနောက်တဦးမှာစိတ်ကူးတမှုခံယူနေရတယ်လို့သိရပါပါတယ်ခင်ဗျာမြေတော်ရွာကိုစစ်ကောင်စီတပ်မီးရှို့ဖျက်ဆီးကျေးရွာအတွင်ခေါင်းဖျက်မီးရှို့တပ်ဖြတ်ခံထားရတဲ့ရုပ်အလောင်းတစ်လောင်းထပ်မံတွေ့ရှိဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။မကွေးတိုင်းရေစကြိုမြို့နယ်မြေတော်ရွာကိုစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးခဲ့ပြီးကျေးရွာအတွင်မီးရှို့တပ်ဖြတ်ခံထားရတဲ့ရုပ်အလောင်းတွေတွေ့ရှိခဲ့တယ်လို့ရေစကြို Township Info Committee ကထုတ်ပြန်ထားပါတယ်။မတ်လ14ရက်နေ့15ရက်နေ့မှာမြေတော်ရွာကိုစစ်ကောင်စီတပ်သားများကဝင်ရောက်စီးနင်းခဲ့ပြီးပြည်သူပိုင်နေအိမ်များကို2ရက်ဆက်တိုက်မီးရှို့ဖျက်ဆီးခဲ့တယ်လို့သိရပါဗျ။ထို့ပြင်ကျေးရွာအတွင်းမှာစစ်ကောင်စီတပ်သားများကခေါင်းဖြတ်မီးရှို့တပ်ဖြတ်ခဲ့တဲ့ရုပ်အလောင်းတစ်ခုကိုထပ်မံတွေ့ရှိခဲ့တယ်လို့ဖော်ပြထားပါဗျ။စစ်ကောင်စီနဲ့မင်းရွာမှပြူပူပေါင်းအဖွဲ့ဟာမြေတော်ရွာမှပြည်သူများရဲ့ရွှေငွေပစ္စည်းအောက်စာများကိုခိုးယူလူရဲသွားတဲ့အပြင်ဖုန်ကြီးကြောင်းမှအလူငွေများကိုလည်းယူဆောင်သွားခဲ့ပြီးမတ်လ15ရက်နေ့ည10:00နာရီခန့်မှပြန်လည်ထွက်ခွာသွားခဲ့တယ်လို့ဆိုပါတယ်။၎င်းစစ်ကြောင်းဟာဆက်တဲ့မြေရွာ၊မြေဆွန်းရွာ၊ညောင်မွှေးပင်ရွာ၊ဘ ီးဆက်ကုန်းရွာတို့ကိုလည်းည7နာရီဝန်းကျင်မှာလက်နက်ကြီးလက်နက်ငယ်များပြစ်ခတ်ဝင်ရောက်စီးနှင်းကပစ္စည်းများကိုခိုးယူလူရဲယူဆောင်ပြီးမင်းရွာပြူရအတွင်းကိုထော်လာကြီးများဖြင့်တည်ယူသွားခဲ့ပါတယ်။လက်ရှိမှာဆက်တစ်မြင်မြေစွန်းညောင်မွေးပင်ပြီးဆက်ကုန်းရွာများနဲ့အနီးပတ်ဝန်းကျင်ရွာများမှာဒေသခံပြည်သူများထောင်နဲ့ချီအိုးအိမ်ဆွတ်ခွာထွက်ပြေးတိမ်းရှောင်နေရတယ်လို့သိရပါတယ်ခင်ဗျာ။မိုးပြင်းမြို့နယ်အတွင်းစစ်ရေးပြင်းမမဟုတ်တဲ့ပြည်သူနေအဆောက်အဦများကိုစစ်ကောင်စီကတိုက်ခိုက်ဖျက်ဆီးနေဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ကရင်နီပြည်မိုးပြင်းမြို့နယ်အတွင်းမှာစစ်ရေးပြင်းမမဟုတ်တဲ့ပြည်သူနေအဆောက်အဦများကိုစစ်ကောင်စီကလက်နက်ကြီးဒရုန်းများဖြင့်ပစ်ခတ်တိုက်ခိုက်ဖျက်ဆီးနေတယ်လို့ KNDF ကရင်နီ Nationality Defense Force ကထုတ်ပြန်ထားပါတယ်။မတ်လ10ရက်နေ့ကနေ15ရက်နေ့အထိစစ်ကောင်စီရဲ့တိုက်ခိုက်ဖျက်ဆီးမှုများကြောင့်မိုးပြင်းမြို့နယ်မှာပြည်သူနေအိမ်15လုံးထပ်မံထိခိုက်ပျက်စီးခဲ့တယ်လို့ဆိုပါတယ်။နှစ်ဖက်ဆက်ဆိုင်ထားတဲ့တိုက်ပွဲ area မဟုတ်တဲ့မိုးပြင်းမြို့အတွင်းရှိရပ်ကွက်များကိုစစ်ကောင်စီကနေ့စဉ် drone များဖြင့်ပုံကျဲခြင်းလက်နက်ကြီးများပစ်ခတ်ခြင်းများပြစ်လုကာပြည်သူများရဲ့အိုးအိမ်များကိုရည်ရွယ်ချက်ရှိရှိတိုက်ခိုက်နေတာလို့ဆိုပါတယ်။2024ဒီဇင်ဘာလမှစတင်ပြီးစစ်ကောင်စီစစ်ကြောင်းများဟာမိုးပြင်းမြို့အတွင်းကိုဝင်ရောက်နိုင်ရေးထိုးစစ်ဆင်မှုများပြစ်လုနေရာထိတွေ့တိုက်ပွဲများနေ့စဉ်ဖြစ်နေတာကြောင့်အရက်သားပြည်သူများအနေဖြင့်သတိပြုသွားလာကြဖို့KNTF အသိပေးထားပါတယ်ခင်ဗျာ KNU တထုံခရိုင်အတွင်းစစ်ကောင်စီကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလက်နက်ကြီးများဖြင့်ပစ်ခတ်ခဲ့ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်ကရင်အမျိုးသားအစည်းအရုံးကော့တူးလေအုပ်ချုပ်နေပြီးဒူးတထူတထုံခရိုင်ဖအံမြို့နယ်အတွင်းတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီကလက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်မတ်လ17ရက်နေ့မှာစစ်ကောင်စီရဲ့ကမမောင်တက်စခန်းက120မမလက်နက်ကြီး3လုံးပြက်ခတ်ခဲ့ရာဖအံမြို့နယ်ဟာတရဲအုပ်စုဖလာတောင်ကျေးရွာအတွင်းရွာအနီးနဲ့ကျုံစိန်ကျေးရွာအနီးလေယာမြေထဲမှာကြာရောက်ပောက်ကွဲခဲ့တယ်လို့ဆိုပါတယ်လက်နက်ကြီးကြာရောက်ပောက်ကွဲမှုကြောင့်ဒေသခံများရဲ့လေယာမြေနဲ့အိမ်အမုံအကာအခင်းလှေကားတကားပတင်းပေါက်နဲ့ဖျားဆင်များထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်နောင်ချိုမှာစစ်ကောင်စီကဂျက်ဖိုက်တာဖြင့်ပုံကျဲချခဲ့ရာဦးစင်းတပါးနဲ့ကိုရင်ရှစ်ပါအပါဝင်14ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ် TNLA တပ်မဟာနှင့်ထိ ंछ ုပ်နေပြီးစိန်ရန္နာပရိယတ်တိစာတင်တိုက်ကိုစစ်ကောင်စီကပုံကျဲတက်ခတ်ခဲ့တာကြောင့်ဦးစင်းတပါးနဲ့ကိုရင်ရှစ်ပါအပါဝင်14ဦးသေဆုံးခဲ့တယ်လို့သိရပါဗျ။မတ်လ16ရက်နေ့ညနေ 9:00 ခွဲအချိန်မှာစစ်ကောင်စီက Jet Fighter ဖြင့်ဘုံလေးလုံးကျဲချခဲ့ကာစစ်တပ်နဲ့များဖြင့်ပစ်ခတ်တက်ခတ်ခဲ့တယ်လို့ PSLF TNLA ကထုတ်ပြန်ထားပါဗျ။တက်ခတ်မှုအတွင်းကိုရင်ရှစ်ပါးနဲ့ဦးစစ်တပါးပြန်လုံတော်မူခဲ့ကအမျိုးသမီး3ဦးနဲ့အမျိုးသား2ဦးလည်းတိတ်ဆုံးခဲ့ပြီးစာတင်နိုင်အတွင်းကကိုရင်အများပြားအပါဝင်တန်ဃာတော်တွေနဲ့လူအများပြားလည်းထိခိုက်ဒဏ်ရာရရှိခဲ့ကဖုန်ကြီးကြောင်းဆောင်တဲ့နေအိမ်တွေလည်းထိခိုက်ပျက်စီးမှုအများပြားရှိခဲ့တယ်လို့သိရပါဗျ။ထိခိုက်တိတ်ဆုံးဒဏ်ရာရရှိသူအကြီးအကျယ်ဟာဆက်တိုးလာနိုင်ပြီးအသေးစိတ်ကိုဆက်လက်စုံစမ်းနေဆဲဖြစ်ပါတယ်ခင်ဗျာ။အုပ်ဖို့မြို့နယ်အပိုင်းပဲခူးကျွန်းမအတွင်းစည်ရဲအရှိန်မြင့်တက်လာတာကြောင့်တွာလာခွင့်ကန့်တက်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ပဲခူးတိုင်းတာယာဝတီခရိုင်အုပ်ဖို့မြို့နယ်အပိုင်းပဲခူးကျွန်းမအတွင်းကိုစစ်ကောင်စီတပ်ကစစ်ကြောင်းထိုးခြင်းများရှိလာနေပြီးစည်ရဲအရှိန်မြင့်တက်လာတာကြောင့်တွာလာခွင့်ကန့်တက်လိုက်ကြောင်းမြေအောက်ပြောက်ကြားတပ်ဖွဲ့အုပ်ဖို့ကထုတ်ပြန်ထားပါတယ်။မတ်လ16ရက်နေ့မှာစတင်ကတာယာဝတီခရိုင်တပ်ရင်3832တပ်ခွဲလေးမြေအောက်ပြောက်ကြားတပ်ဖွဲ့အုပ်ဖို့ရဲ့စစ်စည်ရဲနေမြေအတွင်းမှာမော်တော်ယာဉ်3ဘီဆိုင်ကဲကျွဲနွားများတွာလာခွင့်ကိုတားမြစ်လိုက်တယ်လို့ဆိုပါတယ်စစ်စင်ရေးများအကြားတွင်ပြည်သူများမထိခိုက်စေရန်နဲ့တစ်တော့တယံဇာတများအားတရားမဝင်ခိုးထုတ်နေမှုများကိုထိထိရရောက်အရေးယူနိုင်ဖို့ယခုတားမြစ်ချက်အားထုတ်ပြန်ရတာဖြစ်ပြီးပြည်သူများအနေနဲ့လိုက်နာပေးကြဖို့မြစ်တာရက်ခံထားပါတယ်တာယာဝတီခရိုင်တပ်ရင်383နှင့်တက်ခွဲလေးအနေဖြင့်တစ်တော့တယံဇာတများကိုကာကွယ်ထိန်းသိမ်းနေသလိုစစ်ကောင်စီအတွက်ဝင်ဝင်ရှာပေးနေတဲ့တရားမဝင်တခိုးထုတ်မှုများကိုဖမ်းဆီးအရေးယူနေပြီးဂိတ်ကျေးဆက်ကျေးကောက်ခံခြင်းတခိုးထုတ်ခြင်းများလုံးဝလှုပ်ဆောင်ခြင်းမရှိပါကြောင်းနဲ့အခြားတော်လှန်ရေးအဖွဲ့အစည်းများကလှုပ်ဆောင်ခြင်းကိုလည်းလက်မခံကြောင်းကိုအသိပေးထားပါလေခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းထားမင်းစစ်သွင်းတဲ့ Car Shadow ကပေးပို့ထားတာဖြစ်ပါတယ်။ကျွန်တော်ຫນွေဦးမိုးပါခင်ဗျာ။
ရီယူအန်ယူဂျီမှဆက်လက်တင်နေပါတယ်။စီရီးသတင်းကောင်းလို့ချက်ပြီးမှတော့ပြည်တွင်းသတင်းများကိုရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်။ရီယူအန်ယူဂျီတို့ရရှင်များမင်္ဂလာပါခင်ဗျာ။ကုချင်အစားပြီးရီယူအန်ယူဂျီပြည်တွင်းသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ ပထမဆုံးတင်ဆက်ပေးမယ့်ပြည်တွင်းသတင်းကတော့မြန်မာအပါအဝင်50နိုင်ငံကိုအမေရိကန်ပြည်ဝင်ခွင့်ပိတ်ပင်နိုင်ခြေရှိတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ American Trend အစိုးရကတားမြစ်ချက်အသေးရဲ့ဒစိတပိုင်းအဖြစ်မြန်မာအပါအဝင်နိုင်ငံပေါင်း50နိုင်ငံကိုခရီးသွားလာခွင့်ကန့်သတ်ချက်တွေထုတ်ပြန်လိုက်ကြောင်း Riders သတင်းဌာနကသတင်းဖော်ပြထားပါတယ်။နိုင်ငံ50နိုင်ငံကိုတီးခြားအုပ်စု3စုခွဲပြီးစည်းရင်းပြုစုထားကပထမအုပ်စုဖြစ် Afghanistan, Iran, Syria, Cuba နဲ့မြောက်ကိုရီးယားတို့အပါအဝင်နိုင်ငံပေါင်း10ခုဟာအမေရိကန်ပြည်ဝင်ခွင့်အပြည့်အဝပိတ်ပင်ခံထားရတယ်လို့ဖော်ပြထားပါတယ်။ဒုတိယအုပ်စုထဲမှာတော့မြန်မာအပါအဝင် Eritrea, Haiti, Laos နဲ့တောင်ဆူဒန်စတဲ့၅နိုင်ငံကတော့ခီးသွားဗီဇာ၊ကျောင်းသားဗီဇာနဲ့အခြားသောရွှေ့ပြောင်းဗီဇာတချို့ကိုချွင်းချက်တစ်စိတ်တစ်ပိုင်းပိတ်ပင်ခံရတယ်လို့သိရပါတယ်။ Belarus, Pakistan နဲ့ Turkmenistan စသဖြင့်နိုင်ငံပေါင်း26နိုင်ငံပါဝင်တဲ့တတိယအုပ်စုကတော့၎င်းတို့ရဲ့အစိုးရတွေအနေနဲ့ချွင်းချက်တွေကိုရက်60အတွင်းဖြည့်ရှင်းဖို့မလုပ်ရင်ဗီဇာထုတ်ပေးမှုကိုတစ်စိတ်တစ်ပိုင်းဆိုင်းငံ့ဖို့စဉ်းစားမှာဖြစ်ကြောင်းဆိုထားပါတယ်။ American နိုင်ငံရဲ့ဝန်ကြီး Marco Rubio ပါဝင်အုပ်ချုပ်ရေးပိုင်းကဒီစည်းရုံးကိုအတိမပြုရသေးကြောင်းအပြောင်းအလဲတွေရှိနိုင်သေးကြောင်းအမျိုးမဖော်လို့သူအမေရိကန်ရာရှိတူးကပြောဆိုထားတယ်လို့ဖော်ပြထားပါတယ်။အမျိုးသားလုံခြုံရေးဆိုင်ရာချင်းကြောင်းမှုတွေကိုထောက်လှမ်းမှုအတွက်အမေရိကန်ကိုဝင်ရောက်လိုသူနိုင်ငံသားတွေကိုလုံခြုံရေးတင်းကျပ်ဖို့သမ္မတထရန့်ကဇန်နဝါရီလ20ရက်ကအမိန့်ထုတ်ပြန်ခဲ့ပြီးအဆိုပါအမိန့်ရာနောက်ကြောင်းတဲ့အချက်လက်စစ်ဆေးဖို့မပြေဝတာကြောင့်ခီးသွွားခွင့်တစ်စိတ်တစ်ပိုင်းသို့မဟုတ်အပြည့်အဝဆိုင်းငံ့ထားတဲ့နိုင်ငံတွေစည်းကိုမတ်လ21ရက်နောက်ဆုံးထားတင်သွင်းဖို့အစိုးရဖွဲ့ဝင်အချို့ကိုညွှန်ကြားခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးတင်ဆက်ပေးမှာကတော့ American အခြေစိုက် VOA နဲ့ RFA သတင်းဌာနတွေကန့်သက်ပိတ်ပင်တဲ့အမိန့်သစ်သမ္မတထရန့်လက်မှတ်ရေးထိုးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။မြန်မာဘာသာအစီအစဉ်ပါဝင်ဘာသာစကားအမျိုးမျိုးနဲ့တင်ဆက်နေတဲ့ American အခြေစိုက် American အသံ VOA နဲ့လွတ်လပ်တဲ့အာရှအသံ RFA သတင်းဌာနကသတင်းထုတ်လွှင့်မှုတွေကိုကန့်သက်ပိတ်ပင်တဲ့အမိန့်သစ်ကို American သမ္မတ Donald Trump ကလက်မှတ်ရေးထိုးအတည်ပြုလိုက်တယ်လို့ဥရောပကလာတဲ့သတင်းတွေကဆိုပါတယ်။လက်ရှိချိန်မှာ VOA မြန်မာပိုင်းမှာအချိန်ပြည့်အစိုးရဝန်ထမ်းဖြစ်အလုပ်လုပ်ကိုင်နေသူတွေကိုအလုပ်ကနေခွင့်ပေးပြီးရုံးကိုလာစရာမလိုဘူးဆိုတဲ့ညွှန်ကြားချက်အီးမေးလ်တွေဝင်နေတဲ့အတွက်အီးမေးလ်ရတဲ့သူတွေရုံးကနေထွက်ခွာပေးခဲ့ရတယ်လို့သိရပါတယ်။ခံနာခဲ့ရတဲ့ VOA ရဲ့သမိုင်းဟာပထမဆုံးအချိန်နှုတ်ပိတ်ခံလိုက်ရပြီဖြစ်တဲ့အတွက်အလုံးကိုဝန်ထမ်းမိပါတယ်လို့ VOA အကြီးအကဲ Michael Abramowitz ကထုတ်ဖော်ပြောဆိုထားပါတယ်။သမရထွန်းရဲ့အမိန့်သစ်တရကြောင့် American ခြေစိုက် American သံ VOA ကသတင်းထောက်ထုတ်လွှင့်မှုနဲ့အထောက်အကူပြုဝန်ထမ်းပေါင်းစုစုပေါင်း 1,300 နီးပါးလစာနဲ့ခွင့်ပေးခံလိုက်ရတယ်လို့ BBC သတင်းဌာနကမတ်လ16ရက်မှာဖော်ပြထားပါတယ်။ American ဆိုရထောက်ပံ့ငွေရက်စဲခံရပြီးတဲ့နောက် RFA သတင်းလုပ်ငန်းရပ်တန့်သွားနိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ American ဆိုရက RFA နဲ့မိတ်ဖက်သတင်းဌာနတွေအတွက်နှစ်စဉ်ပေးရနေတဲ့ထောက်ပံ့ငွေတွေကိုမတ်လ15ရက်စနေနေ့မနက်ပိုင်းမှာရက်ဆိုင်းလိုက်ပြီးဆိုတဲ့အကြောင်းကြားစာလက်ခံရရှိထားတယ်လို့လွတ်လပ်တဲ့အာရှသံ RFA ကအသိပေးထားပါတယ်။အခုထုတ်ပြန်လိုက်တဲ့သမရအမိန့်ပြန်လည်းမှာ USA GN အပါအဝင်ပြရိုက်တွေအိုးမဲ့အိမ်မဲ့အကူကြီးပေးရေးဒိုင်းအန်သာလူနည်းစုပိုင်းစီးပွားရေးလုပ်ငန်းများဖွံ့ဖြိုးရေးစတဲ့အဖွဲ့အစည်း6ခုကိုဥပဒေအရခွင့်ပြုနိုင်တဲ့အမြင့်ဆုံးအတိုင်းအတာအထိလုပ်ငန်းတွေရက်စဲဖို့ညွှန်ကြားထားတယ်လို့လည်းသိရပါတယ်။ RFA ဟာ American Bow အစိုးရထောက်ပံ့ငွေတစ်ခုထဲနဲ့လုပ်ငန်းလက်ပတ်ရပ်တည်နေတဲ့အဖွဲ့အစည်းဖြစ်တာကြောင့်သတင်းလုပ်ငန်းတွေဘယ်ချိန်ဘယ်လိုရက်ဆိုင်မလဲဆိုတာကိုတော့လက်တလုံးမှရှင်းရှင်းလင်းလင်းမသိရသေးပေမဲ့ RFA အနေနဲ့ဥပဒေကြောင်းအရရင်ဆိုင်ဖြည့်ရှင်းဖို့စီစဉ်နေတယ်လို့ RFA ဥက္ကဋ္ဌ Bill Fon ကပြောပါတယ်။ဒါဟာ American သမ္မတ Donald Trump လက်ထက်မှာဆယ်စုနှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့ VOA နဲ့ RFA တို့ရဲ့မြန်မာပိုင်းအတန်းလွဲ့အစည်းအဝေးပါဝင် Internet သတင်းဆမ်မစ်နာတွေပါကွဲပြောက်သွားတော့မယ့်အခြေအနေနဲ့ရင်ဆိုင်နေရတဲ့အခြေအမေဖြစ်ပါလေခင်ဗျာ။အခုတခါတင်ဆက်ပေးမှာကတော့2021 February လမှ2025 January လ31ရက်နေ့ထိလူဦးတော်လှန်ရေးကာလအတွင်းကလေး1019ဦး၊လူငယ် 2288 ဦးနဲ့အမျိုးသမီး 1910 ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။2021 February လမှ2025 January လ31ရက်နေ့ထိနယူးတော်လန်ရေးကာလာတွင်တည်ဆုံးသူ 1,869 ဦးတည်ဆုံးခဲ့ပြီးအဲ့ဒီတဲကမှကလေးစုစုပေါင်း 1,019 ဦးယောက်ျားလေး 56.3 ရာခိုင်နှုန်းမိန်းကလေး 32.9 ရာခိုင်နှုန်းနဲ့ကြားမှမဖော်ပြနိုင်သူ 10.9 ရာခိုင်နှုန်းတည်ဆုံးခဲ့ကာစကိုင်းတိုင်းမှာအများဆုံးတည်ဆုံးခဲ့ကြောင်းမြို့သားညီညွတ်ရေးဆိုရာမြို့သမီးလူငယ်နဲ့ကလေးသင်ငယ်ရေးရာဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါပြင်လူငယ်အမျိုးသား 88.9 ရာခိုင်နှုန်းလူငယ်မျိုးသမီး 20.9 ရာခိုင်နှုန်းနဲ့ LGBTQ ကြားမှမဖော်ပြနိုင်သူ 3.4 ရာခိုင်နှုန်းစုစုပေါင်း 2,288 ဦးသေဆုံးခဲ့ပြီးမျိုးသမီး 1,910 ဦးသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးနေပြည်တော်ရန်ကုန်စကိုင်းနယ်မကွေးတိုင်းကခရိုင်10ခုမှာရာဇဝတ်မှုစစ်ရာဇဝတ်မှုနဲ့လူခွင့်ရေးချိုးဖောက်မှု659ကြိမ်ရှိတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။နေပြည်တော်ရန်ကုန်စကိုင်းနယ်မကွေးတိုင်းတွင်းရှိခရိုင်10ခရိုင်မှာ 2024ခုနှစ်စက်တင်ဘာလကနေ2025ဖေဖော်ဝါရီလ28ရက်နေ့ထိ6လတာကာလအတွင်းစစ်ရာဇဝတ်မှုလူခွင့်ရချိုးဖောက်မှုရာဇဝတ်မှုဖြစ်စဉ်ပေါင်း659ကြိမ်ဖြစ်ပွားမှတ်တမ်းတင်နိုင်ခဲ့ကြောင်းပြည်စမမန်တိုင် PMCSD ဖွဲ့ထံမှသိရှိရပါသည်။နေပြည်တော်ကလယ်ဝေးပြင်မနာဇီယာတိတိဥထရတိတိခရိုင်ရောင်တိုင်းကရန်ကုန်နောက်ပိုင်းခရိုင်စကိုင်းတိုင်းတွင်ကမုံရွာရမပင်ကလေးတမူးခရိုင်နဲ့မကွေးတိုင်းတွင်ကဂံကောခရိုင်တို့က6လတာသုတေသနစစ်တမ်းကောက်ယူခဲ့တာဖြစ်တယ်လို့သိရပါသည်။အခုမှတန်းတင်နိုင်ခဲ့တဲ့ဖြစ်စဉ်တွေကတိကျသေးကြတဲ့ဖြစ်စဉ်တွေဖြစ်ပြီးမြေပြင်မှာအခုထက်ပိုများနိုင်ကတချို့ဖြစ်စဉ်တွေအချက်လက်ပိုင်းမသေးကြတာကြောင့်ခြံထားခဲ့ရတယ်လို့သိရပါတယ်။မြေပြင်ချက်လက်စစ်တမ်းကောက်ယူရမှာကျူးလွန်သူမျိုးစား၃မျိုးကောက်ယူခဲ့တာဖြစ်ပြီးစစ်ကောင်စီတပ်ရဲ့လက်အောက်ခံဖွဲ့တွေရဲ့ကျူးလွန်မှုတော်လိုင်းတပ်ဖွဲ့တွေရဲ့ကျူးလွန်မှုနဲ့အခြားအတိမပြုတ်နိုင်တဲ့ဖွဲ့တွေရဲ့ကျူးလွန်မှုတွေကိုခွဲခြားကောက်ယူခဲ့တာဖြစ်တယ်လို့သိရပါတယ် PMCSG ရဲ့သုတေသနစစ်တမ်းတွေ့ရှိချက်တွေအရဖြစ်စဉ်ပေါင်း659ကြိမ်မှာစစ်ကောင်စီတပ်နဲ့လက်အောက်ခံဖွဲ့တွေရဲ့ပအဝင်ပတ်သက်မှု489ကြိမ်တော်လိုင်းတပ်ဖွဲ့တွေရဲ့ပအဝင်ပတ်သက်မှု103ကြိမ်နဲ့အခြားအမည်မသိအဖွဲ့တွေရဲ့ပအဝင်ပတ်သက်မှု89ကြိမ်တွေ့ရှိခဲ့တယ်လို့သိရပါတယ်စစ်ကောင်စီတပ်နဲ့လက်အောက်ခံဖွဲ့တွေရဲ့အရသာတွေကိုပိတ်မှတ်ထားတိုက်ခိုက်တဲ့အကြိမ်ကြီး252ကြိမ်အထိရှိခဲ့ပြီးတော်လိုင်းတပ်ဖွဲ့တွေပအဝင်ပတ်သက်တဲ့ဖြစ်စဉ်103ကြိမ်မှာအရသာပြင်းမဲ့6ကြိမ်ပါဝင်ခဲ့ကအမည်မသိအဖွဲ့တွေရဲ့ပါဝင်ပတ်သက်မှု89ကြိမ်မှာတော့83ကြိမ်ကအရသာတွေကိုဥတီပြင်းမဲ့ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့သိရပါတယ်ဖြစ်စဉ်ပေါင်း659ကြိမ်တွင်သေဆုံးခဲ့ရသူပေါင်း443ဦးရှိခဲ့ပြီးနေအိမ်အဆောက်အဦထိခိုက်ပျက်စီးမှု884လုံးရှိခဲ့တယ်လို့သိရပါတယ်ခင်ဗျာအခုကတင်ဆက်ပေးမယ့်သတင်းကတော့ပခုတ်ကူနယ်ကကြေးရွာတွေမှာစစ်ရှောင်ပြည်သူ1500နီးပါးတောက်သုံးရေခက်ခဲကြုံနေရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ပခုတ်ကူနယ်ကကြေးရွာတွေမှာ2023ခုနှစ်6လပိုင်းမှစတင်ကစစ်ကောင်စီစစ်သားများကအနောက်ဘုံကြီးကျောင်းမှာတက်ဆွဲတာကြောင့်ကြေးရွာမြောက်ဘက်တောထဲမှာစစ်ရှောင်နေထိုင်နေစဉ်တွင်အင်အားစု350ခန့်စစ်ရှောင်ပြည်သူ1500နီးပါးတောက်သုံးရေခက်ခဲကြုံနေရကြောင်းပခုတ်ကူ Youth Development Council ကထုတ်ပြန်ထားပါတယ်။မူလကြေးရွာတောက်သုံးရေကျူတွင်တော်ရဲမှာရှိပေမဲ့လည်းနိုင်ငံကာလမှာရေဆက်ဒိုင်နမိုဆက်ပီနီယံဘုံဖြုတ်ခိုးခံတာကြောင့်ရေတွင်သုံးမရတာဟာ၄နှစ်ကျော်ရှိပြီဖြစ်တယ်လို့ဖော်ပြထားပါတယ်။မိုးရဲမှာတောကံများကတောက်သုံးရေအဆင်ပြေပေမဲ့လည်းနွေရာသီမှာရေခန့်တာကြောင့်အခုလက်ရှိခက်ခဲနေကြကရေဆက်ဒိုင်နမိုစပန်နယ်ဘုံပိုက်များတက်ဆင်ပေးနိုင်ရေးဝိုင်းကူပေးကြရန်တောင်းဆိုထားပါတယ်။လိုအပ်တဲ့ဆက်ပစ္စည်းအစုံကို300ဝန်းကျင်ကုန်ကြမှာဖြစ်တာကြောင့်အဖွဲ့အနေနဲ့အားလုံးမနိုင်တာကြောင့်ဝိုင်းကူပေးရန်မှတ်တမ်းပြန်လည်ပေးရမယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတောက် Carshell ကပေးပို့ထားတာဖြစ်ပါခင်ဗျာ Radio Energy မှဆက်လက်တင်နေပါတယ်ခုတကမျက်မှောက်နိုင်ငံရေးအစီအစဉ်မှာကဘာတိုင်ဆုံးမောင်စင်မုံရေးသားထားတဲ့ဆန်ရှင်နဲ့ဆော့ပွဲကိုလွတ်လပ်နေဦးကတင်ဆက်ပေးမှာဖြစ်ပါလိမ့်ခင်ဗျာ
ဆန်ရှင်နဲ့ဆော့ပွဲမဆိုင်နာငလှန်ရဖန်ခင်တာကော့ဖြဲရတယ်လို့ဆန်ရှင်နဲ့ဆော့ဝဲကမှားစရာလားအဲ့လိုညံမရှိလှံမိတိုင်းကွဲဆိုသလိုမဖြဲခင်ကပြဲနှင့်တယ်ဗောလူခွေးညံကြွယ်ငှက်မှန်းမသိကြက်မှန်းမသိငတုံးတိတနေ့ကုံပြငါရုပ်နံသေးရန်တရက်နီးလှပြီဆိုတဲ့အတိုင်းမအားလာတို့တသိုက်တမနဲ့ပြီးတမနဲ့သေးရက်ကိုတွက်နေရတဲ့ဘဝတွေဆိုတော့ကအခုစကိုင်းမှာရှင်ပါတဲ့ဖျားမှန်သမျှထီတော်လိုက်တင်နေတယ်။စကိုင်းမှာဘာလို့ယူတုံးဆိုတော့စစ်ကိုကိုင်းအောင်ကွေးအောင်လို့တယ်လေ။ရှင်ကတော့ရှင်ကျင်တယ်ရှင်ကျင်ပါတယ်ရှင်ချင်သေးတယ်ရှင်ပါအောင်မယ်ကဲပါယူပါတစားစားပေါ့လေ။အခုပုံညရှင်စီရီပြီးလို့ရှင်ပင်နံကိုင်းဖျားတော်ညန်းစင်နေပြီ။စင်မစေရှင်ပင်နံကိုင်းဆိုတဲ့အတွက်ရှင်ပင်ရှင်တော်လဲနံကိုင်းမယ်လို့ဝိရပညာရှင်တယောက်ကသုံးသပ်ပြတယ်။နံကိုင်းဆိုတာဘာအနဲ့ထွက်လဲဆိုတော့ထောင်နှန်းဆန်ရမယ်။အချင်းချင်းဝရန်ထုတ်ဖန်းချုပ်ခံရမယ်ဆိုတဲ့အထားတဲ့။နံကိုင်းဆိုတော့အင်းစစ်ကြောရေးဝတ်တွေဘာတွေလဲအောင်မယ်။နံတွေကိုင်းဖို့သာပြင်ပြီးတော့အင်းမိပတ်လေဝိုင်းတဲ့ခွေးကိုမအလာဟုခေါ်ဒီပေါ့ကွယ်။မေဘေးစော်မဲလုံးကဗလာဒီမာကြွက်သိုးစီကအပြန်လေစိတ်မှာလူငယ်ဆိုတာဘာညာနဲ့ရှိတာလူငယ်တွေအကုန်စစ်တဲဆွဲသွင်းနေတာကြတခွန်းမှမဟုတ်ဘူးတတိုင်းပြည်လုံးကိုမိုးလင်းမှုချုပ်ဒုက္ခပေးနေတဲ့တရီကျိုးကောင်ကလည်းပြည်သူများကြမ်းမှချမ်းသာပါစေတဲ့ပြီးတော့တရီကျိုးကအခုထိတိုင်းသားဒေသတွေမှာဘာမဆိုသူလှုပ်ပေးမှရမယ်ထင်နေတော့ဒါတောင်သူဖြတ်လျှောက်လှုပ်လို့မရတဲ့ဒေသတွေကအများကြီးနော်သူခမရလဲကြွက်ရဲ့မြင်းဆေးစားလာတာဆိုတော့ကြွက်တက်နေတာ ခွန်အားတွေရလာတဲ့ကြီးကရားရီလို့တတွတ်တို့ရွတ်နေတော့တာရဲ့ကောက်ရိုးဆွဲမိထားတဲ့ရင်နစ်သူလိုပေါ့ပူတင်စီကစုပ်ယူလာတဲ့ခွန်အားတွေပေါ့လေပစုံကြီးတောင်ဖောင်းလို့ပူတင်ကိုမြင်မြင်ချင်းအာကိုတကြီးပြေးဖက်ပြီးဖြစ်နေတဲ့မျက်နာကြီးဆိုတာကျူကျူလှတောင်ကျူကျူပါအောင်ငိုရမယ်အခွက်နော်အင်းတစ်ဖက်ကမတ်အလာရင်နစ်နေတုံးတမရကြီးရောလူတကာပါပြောလာကြတဲ့ပွန်းလာပဲ့လာပောက်လာတဲ့ပသုံးလုံးတွေထိမ့်ချုပ်ပဲ့ပြင်းရေးကလည်းအမြန်လှုပ်ဖို့လိုလာတယ်လူတို့ယုံကြည်မှုကြလာလို့မဖြစ်ဘူးတချို့ပတွေကသူတို့လှုပ်လို့တော်လန်ရေးခရီးဒီလောက်ရောက်လာတယ်ကြီးထင်နေတယ်ပြည်သူကအတူဝန်းရံထောက်ခံတောက်ခံထားလို့ဆိုတာထက်အတွက်ပုံမရအဲ့ဒီလိုဆိုတော့ပြည်သူကိုအလေးမထားစကစကိုစားတပ်ဖြတ်နှိပ်စက်မတိုင်းကျင့်ချုပ်ချယ်မှုတွေပါရှိလာလို့လူတို့ယုံကြည်မှုကြလာတယ်။ယုံကြည်မှုကြသလောက်တစ်ဖက်ကယွန်ရှာမှုတိုးလာတယ်ဆိုရင်တော့သိတ်ဆိုးသွားပြီ။ဒါကအရေးသွေးနေလို့ယုံကြည်မှုကြတာမျိုးနဲ့လလမှမတူပြန်ဘူး။အခွန်အတောက်တွေအလွဲသုံးစားလုပ်တာရောအခွန်အကောက်တွေထက်လာတာရောမတိုက်မပြုတ်နေကိုဖင်ခုထိုင်ထားတာရောအုတ်ချုပ်လှုပ်ဆောင်ပုံမဟန်ပဲမတရားစီရင်ရေးတွေဖြစ်လာတာရောအပြင်ကိုအဖွဲမဟုတ်ရင်တော်လန်သူချင်းလဲရန်သူတတ်မှတ်တာဘိုကြစိုးမိုးလာတာအချင်းချင်းတိုက်ခိုက်ချေမုန်းလာတာတွေကြောင့်တော်လန်စိတ်တပ်ပါထိခိုက်လာကြတယ်အဲ့ဒီလိုသာတိုက်ခိုက်ဖိနှိပ်ချင်းတာအသိအမှတ်မပြုတ်ချင်းတာအဲ့ဒီလူတွေလှုပ်လို့ရတယ်ရလာကြတော့လဲမောင်ပိုင်စီးကျင်သေးတယ်ဒါကြောင့်စုပေါင်းတိုက်ပွဲဖော်ဖို့ခက်လာတယ်ရှေ့ကြည့်ထက်နောက်ကြည့်ကိုပိုကြည့်နေကြရတယ်မအလာကိုအားစေးတိုက်တာတမျိုးပါပဲမင်းတို့တွေစစ်ကြောင်းကြိုက်တယ်လို့ထိုးကြလို့ပြောနေတယ်လို့ပါပဲ။နောက်တစ်မျိုးကနေရာယူပြီးဘာမှမလုပ်တာမလုပ်တတ်တာလှုပ်ရည်ကန်ရည်မရှိတာတနယ်လုံးရဲ့လှုပ်ပိုင်ခွင့်ကသူ့လက်ထဲမှာသူကဘာမှမလုပ်ဟုတ်တီပတ်တီမလုပ်တတ်လှုပ်ရင်လည်းတလွဲအဲ့ဒီလူမျိုးကတနယ်လုံးရဲ့တော်လန်ကြီးရန်တရာတုံနှေးရက်ဆိုင်အောင်လှုပ်ထားသူဖြစ်တယ်။ဒလန်ထက်တောင်ဆိုးကြိုးများတယ်။ဒလန်ရှင်းတယ်လို့အဲ့ဒီလူမျိုးတွေကိုလည်းရှင်းထုတ်မှဖြုတ်ပြမှာမလောက်ရင်ရုရှားနဲ့တရုတ်အပင်းဆို့ထားတဲ့ကြားဘရုတ်ဒုက္ခဖြစ်တဲ့ထက်ဖြစ်လာမင်းပန်းမဝင်ခင်တက်ထောင်ကျင်သူတွေကလည်းရှိလာပြီမဟုတ်လားရည်သူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လာနေဦးပါ
ရီဒီယိုအန်ယူဂျီတော်ရစီမြောက်ခင်ဗျာဒီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ Weekly News Diana Baza အစီအစဉ်မှာ The Matubi Times ကမတူပီချင်းဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
dictionary mang thai seng dela ming la om hika matu dictionary heta android play store lam glong download sai viti android phone to ma mang thai seng ios iphone dong a kon ta mang thai la om than ni dictionary khu ya matu vocabulary thong ra thai om seng dela slide tinong tak lum lo de matu bi tham te nga achi matu dictionary application khu ya မတူပီခပွေခွေကသင်ကုန်းနဲ့အထိုင်ကအမင်းစနာခမရန်အိုလာအတဲလ်တီဘိုင်ဘယ်ခွေကဗကာပိုလာရီစနာခဟေဘရူးနဲ့ဂရိတ်အိုလာအတင်းစားတလာမင်းလောပနီနာ PDF ဇိုလန်ကအဝိဆိုင်ငါနာမီလီထရီထရိနင်းတာအထင်စားလာကစငုထိုင်စံတလာမင်းလောဒီကမီလီထရီထရိနင်းတာသာသနိခွေရအစာယုတိဟူတာစနာခောဂါယူဝန္တလာမင်လောင် PDF ဇောလန်ကမီလီထရီထရိနင်းတာအထိုင်လာကပ်ကတုံပေါ်နီတလာအောလ်ထန်အလှောက်တိပင်နမ်ခကိုင်ဟမ်နငါယတာမင်းနပေကိုထိုင်စင်တလာ PDF ဇောလန်လိုအတင်းစားအပထုမနာချင်းခဘယ်ဖလမ်ခုပွေရချင်းဘရာဒါဟုဒ်လိုကုံထောင်းနီကုံကုလ်ကုံငါမတ်နီထိုင်နီလမ်ကလို operation kub atong uti sikam si kharkap khagne ana ngai la kab the dela ming la om sikam si kharkap lo flam khopui ka tlangsuwa ko om rc pumim mun ne siung mun kub lo ham ayom donga ana ngai la kub kab the sikam si lo flam ka sikam si kharkap kha kharsung patham vanyong ne aka puyu dela ming la om flam operation ve nga akayong sikam si kharkap kho mu atu uti ลุงปกสะคืบสนาขอเครื่องเป่าติลาโอลทางยากละอมเช่นบราเดอร์ฮุดโลกุมเท่านี้กุมกุลกุมลีกุมบ่อยเบนะมินดัดเนคอมเพลตขปุยแฮสิกังสีกุดคุยลามกโลอโลเป่าติเตเฮียฟลามขปุยแฮขอโลไทยฮัมลาอยอมุลีละอมอปลีนามันตุปีออเปเรชั่นเวงาคาลซุงติกะฮงลากะยงสิกังสีขากาบเคกาอดึกโคกสนาเกิบกัมฮูติลาเมงละอมติกาอุลทางเนตุกายติมินดัตรีฟิวจีคอมมิตี้อุลทางโคฮุดกุงลอริสโลแม็กซิมานิวส์เตงาอัถวีมินดัตเนมตุปีคอปุยลักโลกาโกฮงควยาสากโอกอุงวลปติสักคัดควยอโยงโดงาดุโกซอยนีดุโคเฮงอนตาอคูกักลัมนีอุมซังสิกาวซีคาร์กาปกาดุโคปกุลไทงอนกัมโฮอูอัลลูกูกาขอดุกโคสนาอมไมดีสวยนี้รัมซากระตุงอมดงาเกือบกระทำเวลปอติลาลอริสโลอชวีฮิกาดุกโคสนาเหตาเตะเฮกุมทาวนี้กุมกุลกุมงามัสลาควียาอมูอุติลาเมงละโออับอดนาอาซิกาวซีโลฟลามคบุยติงกาลังซาร์วังซาตากุมทาวนี้กุมกุลกุมงามัสนิชรุกนินมินจางาวันยองเนบุมอัฐากทิลติลาโอทางยากละอมสิกังสีโลมัสนิชรุกนินมินจางคนักประคาดเวงาบุมอัฐากติอากาดุงา UPC ชัสกวตาเนปินามอิมปลีปูสีติลาโอทางยากละอมบังฮากระดังเนอากาดึกงอนอมปอติลาเมงละอมกุมทาวนี้กุมกุลกุมงามัสนิชลีนินาขอflam khopui tengka si zamol bangsa ta sikang si lo bum athak thil balti pinam in pali pu si tela ol thang yak lo
radio dong lo nga natun kangai khak ta kol kho ka ati yak tkum choni khat min chang khnek pare le mini som thoma 16 meter 17.79 meter hat dong longa ko na to no thai sang de ma tu bi tham ol thang kana tum bei so wa zal la omai na ka khu sa be de mo se
ခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြောင်းလဲဆိုပြကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများ နိုင်ငံတကာကစေတနာရှင်များလို့အားပေးမြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။